Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသွားတာရှင်များရှင် VU American တန်ရ2018ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့ညနေခင်း VU မြန်မာဘာသာစီစဉ်တွေကို American တရားစု Washington DC မြို့တော်ကနေ9မီတာ16.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ Zimbabwe တက်ကန်နိုင်ငံရေးသမားတန်တန်ပီတီယာအင်ဒိယဇမ်ဘီယာနိုင်ငံမှာခလုံးဝင်းရောက်ကျိုးပန်းခဲ့ပေမဲ့ငင်းပယ်ခံရပြီးနေရပြန်ပို့ခံခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော်ကျွန်းနဲ့ကဲ့ရဲ့ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းထန်6.2ရှိတဲ့ငလျင်တစ်ခုဒီနေ့ထပ်မံလုကတ်တဲ့အတွက်အထိတ်တလန့်ဖြစ်ကြရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေအသီးနားဆင်ရမှာကတော့ငင်းကျဲရေးတရားဥပဒေစိုးမိုးရေးကိုဥတည်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ခန့်ကျေးရွာမှာတွေ့ဆုံဆွေးနွေးကြပါတယ်
။ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတွေလည်းတမိုင်းမှာရှိရပါတယ်။ဒါဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိနေ
တယ်။ဒီဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့ဒူနာဆင်ရမယ့်သတင်းလှော်ရီမှာတော့မူရစီဝါအမှုတွေစစ်စီအရေးယူရမှာနှောက်နှေးကြမ်းကြာမှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်နေတူကသုံးသပ်တဲ့အကြောင်းကိုယ်တိုင်ပြုစုရေးသားတင်သွင်းတဲ့စာရန်ပထမဆုချင်းချင်းခံရတဲ့မြန်မာသတင်းသမားတဦးနဲ့ဆက်သွယ်မေးမြန်းချက်စတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်
။ဇင်ဘာဝေနိုင်ငံကတိုက်ခိုက်နိုင်ငံရေးသမားတန်တန်ပီတီယာအင်ဒိယဇမ်ဘီယာနိုင်ငံမှာခလုံးဝင်းရောက်ကျိုးပန်းခဲ့ပေမဲ့ငင်းပယ်ခံခဲ့ရပြီးနောက်နေရပြန်ပို့ခံခဲ့ရကြောင်းအကျိုးဆောင်ရှင်တွေကပြောပါရယ်နေရပြန်မပို့ဖို့တရားရုံးအမိန့်ကိုဂရုမစိုက်ပဲဇင်မာဝေးရဲတွေထံပြန်လည်လွှဲပြောင်းပစ်လိုက်တာဖြစ်ကြောင်းလဲအကျိုးဆောင်ရှင်တွေတူဖြစ်တဲ့ဂဲလ်ဘတ်ဖေကပြောဆိုလိုက်ကြပါခလုံးဝင်တောင်းခံတာကိုငင်းဆန်ပြီးနေရပြန်ပို့ခဲ့တဲ့အတွက်အလွန်မင်းစိုးရိမ်ကြောင်းနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရောက်ကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါရယ်နေရပြန်ပို့ခံခဲ့ရတဲ့ PTR ပြီးခဲ့တဲ့သတင်းပတ်သက်ဇင်မာဝေးနိုင်ငံကသမ္မတရွေးကောက်ပွဲနောက်ပိုင်းသူရတန်ရုံပြည်ခွက်တွေဖြစ်ပေါ်ရမှာစုပေါင်းလို့ဆိုမှုနဲ့ရဲကအလိုရှိနေတဲ့အတိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ပါတီဝင်ကိုယ်တွေကတူလဲဖြစ်ပါတယ် MDC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမ္မတ MSN မန္တန်ကွာအနိုင်ရအောင်မဲလင်ခဲ့တယ်လို့ဆွဆွဲထားကြတာပါအတိုက်ခံနိုင်ငံရေးသမား PDR သမ္မတကရွေးကောက်ပွဲမှာအနိုင်ရအောင်မချင်ညာခင်ရက်မှာပဲ MDC ပါတီခေါင်းဆောင်နန်ဆင်ချာမီဆာဇူလိုင်လ30ရွေးကောက်ပွဲမှာအနိုင်ရအောင်ဒင်းစာရှင်းမွေးချင်းပပြီးညညာခဲ့သူလည်းဖြစ်ပါတယ်နောက်တစ်ရက်မှာပဲအတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေလမ်းပေါ်ထွက်တရားဝင်ရွေးကောက်ပွဲရလဒ်ကိုဆန္ဒပြရမှာတော့ရဲတွေကမြေယူပုံးတွေကြီးစံစစ်တွေတုံးပြီးနှင်းနှင်းခဲ့ပြီးလူ6ဦးလည်းသေဆုံးခဲ့တာပါ MDC ပါတီပြောဝင်ရသူကတော့အတိုက်ခံပါတီစစ်မြေရရှိတော်များရွေးကောက်ပွဲနောက်ပိုင်းဖက်စီထင်းသိမ်းခံရမှာစိုးရိမ်နေတဲ့တိတ်ရှောင်နေရတဲ့အကြောင်း VOA ကိုပြောပါတယ်တိုက်ခံ MTC မဟာမိတ်ဖွဲ့ကတော့ရွေးကောက်ပွဲမှာတိုက်ခံကောင်းဆောင်ချမ်းမီစာထောက်ခံမဲ96ရောင်းလုံးရပြီးအနံ့ရကြောင်းပြောဆိုထားပြီးတရားဝင်ရွေးကောက်ပွဲရလဒ်ကိုလည်းကန့်ကွက်ထားပါတယ်တိုက်ခံပါတီရဲ့ရှင်းနေတူဖြစ်တဲ့တာဗာနီအန်ပိုဖူးကလည်းမနေ့ကတောက်ချန်နေနောက်ဆုံးသတ်မှတ်ရမတိုင်ခင်ရွေးကောက်ပွဲရလဒ်ကိုတရားဥပမာတရားဝင်ကောက်ကွက်မှာဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုထားပါတယ်
ပြည်ထောင်ငါးမှာရှိနေတဲ့ရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုမလအတွင်းအစစ်ခတ်တပ်ဖို့ကြံစည်ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့သူတို့အပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်တာဟာတရားမဝင်ကြောင်းရုရှားကဒီကနေ့ပြောပါတယ်ရုရှားဟာနိုင်ငံကဥပဒေကိုချိုးဖောက်ပြီးသူ့နိုင်ငံသားတွေအပေါ်လူသေးစေနိုင်တဲ့ဓာတ်ထုအစစ်ရေးအသုံးပြုခဲ့တာကြောင့်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဗုဒ္ဓနေ့မှာကြေညာခဲ့တာပါအခုချမှတ်တဲ့ပိတ်ဆို့မှုအသစ်တွေဟာဩဂုတ်လ22ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးရေဘူးအားဖြင့်တော့ LSD PC စတဲ့အမျိုးသားလူညုံရေးကိုထိခိုက်စေမဲ့ကုန်ပစ္စည်းတွေရုရှားကိုတင်ပို့ခွင့်ပိတ်ပင်တဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါဟာလက်ခံနိုင်စရာမရှိတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းရုရှားအစိုးရကတုံ့ပြန်ခဲ့ပါတယ်အခုပြဋ္ဌာန်းလိုက်တဲ့ပိတ်ဆို့မှုအသစ်တွေဟာတရားမဝင်သလိုနိုင်ငံတကာဥပဒေနဲ့လည်းကန့်ညီခြင်းမရှိကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်ရုရှားထောက်လိုင်းဟောင်းဆာဂျီစကရီပါလ်နဲ့တမိဖြစ်သူယူလီယာတို့နှစ်ဦးဟာဗြိတိန်နိုင်ငံဆောက်စ်ဘူရီမြို့ကခုံတန်းရားတစ်ခုပေါ်မှာတတိမိပြီးလဲကျနေတာကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့တာပါသူတို့နှစ်ဦးစလုံးဟာဆိုဗီယက်ခေတ်ကအသုံးပြုခဲ့တဲ့နိုဗီချော့ခ်ဆိုတဲ့ဓာတ်တုအစစ်ရင်နဲ့တိုက်ခိုက်ခံခဲ့ရတာလို့ဆိုပါတယ် ตาผ่านเนี่ยสลงอัตตะไม่ตีไปมั้ยแหละเสยยมมาแยกอตันจากุตามุขันอยู่แก่ได้ดิเปซโซเยยมุอัตติที่หายุติไม่ရှိတယ်ဆိုဆွဲချက်တွေပေါ်အခြေခံပြီးချမှတ်ခဲ့ခြင်းဖြစ်ကြောင်းနဲ့အခုဖြစ်သွားတဲ့ကိစ္စအတွက်ပွင့်လင်းမြင်သားတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ရုရှားအစိုးရကထောက်ခံအားပေးကြောင်းဝါရှင်တန်မှာရှိတဲ့ရုရှားတန်ယုံကဗိုလ်ထုတ်နေမှာပြောပါတယ်
ကာဇာကမ်းမြောင်ဒေသမှာအစ်စရေးကညဘက်၄ရောင်ထိုးစစ်တွေဆင်နွှဲခဲ့သလိုပါလက်စတိုင်းစစ်သွေးကြွေကလည်းအစ်စရေးနယ်မြေတွေရော့ကက်ဒုံးတွေနဲ့ပစ်ခတ်ခဲ့ရတာကပရိပခတ်တွေကြီးလွားထွာလာနေတဲ့အပေါ်အရှိလေဗန်ဒေသဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားရေးကဆိုရင်ကြောင်းပြောလိုက်ပါတယ်။ကာဇာဒေသကနေရော့ကက်တွေနဲ့ပစ်ခတ်နေတာကိုတုံ့ပြန်နေနေနဲ့ဟားမတ်စစ်သွေးအုပ်ကြောအုပ်စ ပြောဆိုခဲ့ပါတယ်။ပါလက်စတိုင်းတာဝန်ရှိသူတွေကတော့အစ္စရေးလက်ချက်ကြောင့်ဟာမတ်စ်တူကြွတူအပြင်အမျိုးသမီးတူနဲ့ကလေးတူပါတင်ဆောင်ခဲ့ကြောင်းပြောဆိုခဲ့ကြတာပါ။အစ္စရေးဘက်ကရော့ကက်ဒုံး80ကျော်နဲ့မင်းနောက်မိုင်းကအပြစ်ခံခဲ့ရပြီးလူများပြတ်တမ်းရကြောင်းလည်းအစ္စရေးစစ်ဘက်ဆန်တာဝန်ရှိသူတွေကပြောဆိုကြပါတယ်။ရှေ့လက်ပိုင်းဒေသငင်းချင်ကြီးကုလသမဂ္ဂအထူးညီနိုင်ဆောင်ရည်မှုနီကိုလီမလာတီနော့ဖ်ကတော့လက်ရှိရင်ဆိုင်နေရတဲ့ပရိကတ်တွေကိုရွေးချယ်အောင်မထိန်းသိမ်းနိုင်ရင်အားလုံးအတွက်စိုးရတဲ့အကျိုးဆက်တွေနဲ့ကြုံရနိုင်တယ်လို့လည်းသတိပေးခဲ့တာပါ။လွန်ကျွေးနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကဘသူမှမလူလာတဲ့ပရိကတ်တစ်ခုအတွင်းပြောင်းလာနိုင်ကြောင်းလာပေါင်းများစွာတွေကကြိုတင်သတိပေးထားတဲ့အကြောင်းလည်းထူးခြားစေကပြောဆိုခဲ့ပါတယ်။ဒီဇွေးနဲ့ဟာမတ်စ်ဖွဲ့ကြားစိုးရအခြေစစ်ပြင်မှာကိုရှောင်ရှားရမှာထောက်ကူဖြစ်စေမယ့်အပြစ်ခတ်ရစေးတည်းရရှိနိုင်တဲ့အကြောင်းနှစ်ဖက်စလုံးကအကောင်းမြင်သဘောထားတွေနဲ့ပြောဆိုနေချိန်မှာပဲပရိကတ်တွေတကြောပြန်ပေါ်ပေါက်နေတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကလာတဲ့တွင်းကုန်တွေအပေါ်အမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အကောက်ခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်အစိုးရကဖော်ထုတ်နေမှာကြေညာလိုက်ပါတယ်။သမရထမအစိုးရကတရုတ်နိုင်ငံကတင်သွင်းတဲ့ကုန်တွေအပေါ်အခွန်တိုးကောက်မယ်အကြောင်းကြေညာပြီးနောက်တစ်နေ့မှာတရုတ်အစိုးရကချမှတ်လိုက်တဲ့ဒီအကောက်ခွန်တိုးကောက်မှုဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးဒါဟာအမေရိကန်ကအခွန်တိုးမြင့်မှုနဲ့ဇာတူဖြစ်အောင်လှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့တရုတ်နိုင်ငံကသွင်းကုန်ပစ္စည်း800ကျော်ကို25ရာခိုင်နှုန်းအခွန်တိုးကောက်မယ်ကြောင်းသမ္မတအထရမ်အစိုးရကတရားဝင်ကြေညာပြီးတဲ့နောက်မှာကမ္ဘာစည်းဝေးအင်အားအကြီးဆုံးနှစ်နိုင်ငံအကြားအပြန်အလှန်အခွန်တိုးကောက်ခံခြင်းနဲ့ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာတာပါ။ပထမအကြိမ်သမ္မတထရမ်အစိုးရကအခွန်တိုးကောက်ကြောင်းကြေညာပြီးမှတရုတ်တို့ကလည်းအလားတူဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့အမေရိကန်ကုန်ပစ္စည်း545မျိုးအပေါ်အခွန်တိုးကောက်မယ်အကြောင်းကြေညာခဲ့ပြီးဖြစ်ပါတယ်။တရုတ်နိုင်ငံကတင်သွင်းတဲ့နောက်ထပ်ကုန်ပစ္စည်းတွေအပေါ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့အခွန်25ရာခိုင်နှုန်းတိုးကောက်သွားမယ်လို့သမ္မတထရန့်အစိုးရကချင်းချောက်ထားပါသေးတယ်။တရုတ်တို့ရဲ့မမျှတတဲ့ကုန်သွယ်ရေး policy တွေနဲ့ညာနာပစ္စည်းမှုပိုင်ခွင့်ချိုးဖောက်မှုတွေကြောင့်အခုလိုအခွန်တွေကိုတိုးမြင့်ကောက်ခံတာလို့သမ္မတထရန့်ကပြောထားပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ View American တန်မြန်မာဘာသာအစီအစဉ်ရဲ့ခြားသာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ပေါ်ကျွန်းနဲ့ကပ်ရက်ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းထန်6.2ရှိတဲ့ငရင်တစ်ခုဒီနေ့ထပ်မံလုခတ်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့တဲ့ငရင်တန်ခံခဲ့ရတဲ့ဒေသမှာအထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။ဘာလီကျွန်းကအန်ဂူရာရိုင်းအပြည်ပြည်ဆိုင်ရာလေဆိပ်မှာလူတွေအော်ဟစ်ပြီးအလူရဲထွက်ပြေးတာကိုလည်းတွေ့ခဲ့ကြရတာပါ။နောက်ဆက်တွဲငရင်ဟာကုန်းတွင်းပိုင်းကိုဗဟိုပြုလုခတ်ခဲ့တဲ့အတွက်ဆူနာမီရေလိုင်းတံကိုတော့စိုးရိမ်စရာမရှိကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲပြည်ရဲ့ဒနေုံနေနေကအင်အားပြင်းငရင်ကြောင့်သေဆုံးသူရေထွက်ရာ349ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းအစိုးရပိုင်းအန်တာရာသတင်းကဖော်ပြခဲ့တာပါ။ငရင်တံကြောင့်ဒဏ်ရာသူ1449ယောက်ရှိခဲ့ပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူ36000ကျော်ရှိကြောင်းလည်းအင်ဒိုနီးရှားကပ်ဘေးတံစီမံခန့်ခွဲရေးဌာနပြောခွင့်ရဆူတူပိုပါဝိုနူဂရိုဟိုကဒီနေ့ပဲပြောဆိုလိုက်တာပါ။သေဆုံးသူအများစုကကျွန်းရဲ့မြောက်ပိုင်းကံကံမှာဖြစ်ကြောင်းလဲအစိုးရပိုင်းတရင်ကဖော်ပြပါရယ်လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်မှာဗဟိုပြုလုခတ်ခဲ့တဲ့အင်အား6.9ရှိတဲ့ငရင်တန်တဲ့ရလူစုလမ်းဝေးတဲ့ဒေသတွေကတရင်တွေထပ်မံရရှိခဲ့ရကသေဆုံးသူရေအတွက်ထပ်တိုးလာတာလည်းဖြစ်ပါရယ်ငရင်တန်ကတော့အနည်းငယ်ကဂျီလီဘာလီစံပါဝါကျွန်းတွေအပြင်အရှိချာဘာကနေရာတချို့မှာပါခန်းစားခဲ့ကြရတာပါလွန်ပေါ်ကျွန်းမြောက်ပိုင်းကအဆောက်အဦ80ရာခိုင်နှုန်းတော့ပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်တွေကအင်္ဂါနေ့တုန်းကပဲခံမှန်းထားပါရယ်ငရင်ကြောင့် လွန်ဘော်ကျွန်းနဲ့ဂျီလီကျိုးစုတွေကထောင်ချီရဲ့ခီးသွွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးကြရတာပါငွေတန်တဲ့ဒေသတွေကိုအရေးပေါ်ရှာဖွေကယ်ဆယ်ရေးသမားတွေဆက်လက်တွားရောက်နေကြပြီးအပြည့်စည်တွေချာရှာဖွေကယ်ဆယ်နေရတဲ့အတွက်သေဆုံးသူရေအတွက်ပို့ထုတ်လာနိုင်တဲ့အကြောင်းလဲအင်ဒိုနီးရှားကပ်ဘေးတန်စီမံခန့်ခွဲရေးဌာနပြောခွင့်ရသူကပြောဆိုထားပါတယ်နာမည်ကျော်ဘာဒီကျွန်းလိုပဲတာယာတဲ့ကမ်းခြေတွေနဲ့တောတောင်တွေရှိရာလွန်ဘော်ကျွန်းမှာပဲပြီးခဲ့တဲ့သတင်းပတ်သက်ပြင်းရ 6.4 ရှိရဲ့မင်းရင်တစ်ခုလှုပ်ကပ်ခဲ့ရမှာလူ18ယောက်သေဆုံးခဲ့တာပါပစိဖိတ်သမုဒ္ဒရာရဲကမင်းရင်ကျောင်းရည်နဲ့မီးတောင်တွေပေါ်များရာဒေသမှာတရှိရဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏမင်းရင်တန်ခံရလေရှိတဲ့ပြီး2014ခုနှစ်ဒီဇင်ဘာလထဲမှာတုန်းကလည်းဆူမထရာကျွန်းရဲ့ကမ်းလွန်ကိုဗိုလ်ပြုပြီး 9.1 ပြင်းရရှိရဲ့မင်းရင်တစ်ခုလှုပ်ကပ်ခဲ့ရာကဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ပြီးဒေသရင်းကနိုင်ငံပေါင်းတစ်ဒါဇင်ကျော်မှာလူပေါင်း2,300လောက်သေဆုံးခဲ့ရပူပါတယ်
ကယ်လီဖိုးနီးယားပြည်နယ်ရဲ့တမိုင်းမှာအကြီးမားဆုံးအဖြစ်လောင်ကျွမ်းနေတဲ့တော်မီကိုစက်တင်ဘာလလောက်ကြမှထိနိုင်မယ်လို့ပြည်နယ်အစိုးရအရာရှိတွေကပြောပါတယ်အခုလောင်နေတဲ့တော်မီရဲ့အကျယ်ဝန်းဟာလော့စ်အန်ဂျလိစ်မြို့လောက်အထိရှိတယ်လို့ဆိုပါတယ်မန်ဒီစီနိုနဲ့လိတ်ခိုင်နှစ်ခုမှာတိကျစီလောင်နေတဲ့တော်မီနှစ်ခုပေါင်းပြီးတော့မန်ဒီစီနိုကွန်ပလက်စ်တော်မီလို့အမည်ပေးထားတဲ့ဒီမီဟာအခုချိန်ထိ1218စတူယန်ကီလိုမီတာလောင်ကျွမ်းပြီဖြစ်ပါတယ်အကျဉ်းသားတွေနဲ့နိုင်ငံခြားကမိသားသမားတွေပါပါဝင်တဲ့မိသားတပ်ဖွဲ့တွေကလက်ရှိအချိန်မှာတခြားနေရာတွေမိမကူအောင်လောင်နေတဲ့ပမာဏထက်ဝက်လောက်ရဲ့မိကျောကိုဖျက်တောက်ထားနိုင်မလို့ဆိုပါတယ်ကယ်လီဖိုးနီးယားလို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့မိသားတပ်ဖွဲ့အနေနဲ့အစောပိုင်းတုန်းကတော့ဩဂုတ်လ15ရက်နေ့လောက်မှာဒီမီးကိုထိန်းချုပ်နိုင်မယ်လို့မျှော်လင့်ထားကြပေမဲ့အခုတော့စက်တင်ဘာ1ရက်နေ့မှာထိန်းချုပ်နိုင်မယ်လို့ပြောပါတယ
်အမေရိကန်အော်လစ်တော်နီယားတွင်အိုဟိုပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲ့ပြတ်သက်အနိုင်မရတဲ့အတွက်တရားဝင်အနိုင်ရှုံးမဆုံးဖြတ်နိုင်သေးပေမဲ့တမန်တော်နဲ့ထွန်းတဲ့ Republican Party ကထောက်ခံသူတွေကတော့အနိုင်ရကြောင်းပြောဆိုနေကြပါတယ်။ Ohio ပြည်နယ်ကကြားပြတ်ရွေးကောက်ပွဲဟာရှေ့လာမယ့် November လွတ်တော်ရွေးကောက်ပွဲရဲ့ရှေ့ပြည့်ဖြစ်နေလေအများကအာရုံစိုက်နေကြတာပါ။လက်တလုံးမှာတော့ Republican ကိုယ်စား Tribe Borders ကဒီမိုကရက်တစ်ကိုယ်စား Danny O'Connor နဲ့ထောက်ခံမဲ့ထောက်ခံရတာရထားပေမဲ့ရည်တွက်ဖို့ကြံနေသေးတဲ့မဲရည်တွက်ထောက်ခံလောက်ကြံရှိနေစေဖြစ်ပါတယ်။ Ohio ပြည်နယ်ကသူရွေးကောက်ပွဲမှာ Republican ကနောက်ဆုံးအနိုင်ရရင်တော့မှတက်ကတ်ဒီမိုကရက်တစ်အတွက်တော့နိုဝင်ဘာလွတ်တော်ရွေးကောက်ပွဲမှာအလားလာကောင်းနိုင်တယ်လို့လည်းတွေ့နေပါတယ်
။တမန်တော်နဲ့ထောက်အောင်ကာလရှိချာထောက်ခံအားပေးလာခဲ့သူ Republican အောက်လွှတ်တော်အမ Chris Collins အနေနဲ့အများပြည်သူမသိနိုင်တဲ့သတင်းအချက်အလက်တွေရရှိပြီးသူရှယ်ယာဝင်ထားတဲ့ကုမ္ပဏီရဲ့အစုရှယ်ယာတွေအယောင်ဝယ်လုပ်ခဲ့တယ်ဆိုပြီးသူ့ပေါ်ပြည်ထောင်စုအစိုးရရဲ့ဆွဲချက်တင်မှုဟာအထောက်အထားခံလုံခြင်းမရှိကြောင်းနဲ့သူ့အနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာပြန်ရွေးခံဖို့ဝင်ရောက်ရှင်းပြင်မှာဖြစ်ကြောင်းပြောပါတယ်။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြခဲ့တာပါအခုတော့သတင်းလာတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးကိုဦးတည်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ကံကြီးရွာမှာတွေ့ဆုံဆွေးနွေးပါတယ်ဒီလိုဆွေးနွေးပွဲတွေနိုင်ငံတွင်းကနေရာတချို့မှာကျင်းပလာခဲ့တာ10ချိန်နီးပါးရှိပြီဖြစ်ပြီးဆွေးနွေးပွဲတွေရဲ့ထိရောက်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်တည်ရောက်မှုအပေါ်မှာတော့သဘောထားအမြင်မျိုးမျိုးရှိနေပါတယ် VOA သတင်းထောက်မမေခါကစူးစီးတင်ပြထားပါတယ်
NLD ပါတီအာဏာရလာပြီးနောက်ပိုင်း2019ခုနှစ်ကစလို့ငြိမ်းချမ်းရေးစကားဝိုင်းတွေကိုဒေတာတော်တော်များများမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်ကိုင်လာတာအခုဆိုရင်10ချိန်နီးပါးရှိလာပြီဖြစ်ပါတယ
်အင်မတားမှပြည်သူလူထုကအရေးရှိရှိတဲ့နိုင်ငံတွေမှာမထင်မမှတ်ဖဲနဲ့အရေးချင်းမရှိဘူးတို့မဟုတ်ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတွေလည်းတမိုင်းမှာရှိခဲ့ပါလေ။ဒါဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိလေလေအစိုးရတွေကောင်းနေတယ်ပဲ
။မကြသေးခင်ကကျင်းပပြည်စည်းခဲ့တဲ့ပင်လုံငင်းငင်းညီလာခံကထင်တယ်လို့ခီးမပေါက်ချိန်မှာတော့ငင်းငင်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုဥတီပြောဆိုတဲ့အတိုင်ပင်ခံရဲ့ငင်းငင်းရေးစကားဝိုင်းတွေပေါ်ဝေဖန်သုံးသပ်မှုတွေရှိလာပါတယ်။ဒီပြင်လူမှုကွန်ရက်တွေမှာနိုင်ငံတော်အတိုင်ပင်ခံရဲ့ငြိမ်းချမ်းရေးစကားဝိုင်းမကျင်းပခင်နေ့ရက်တွေအလိုမှနိုင်ငံတော်အတိုင်ပင်ခံလာမဲ့လမ်းတစ်လျှောက်ကိုပင်စင်ချေတာမှုတွေလုပ်တဲ့ဓာတ်ပုံဗီဒီယိုဖိုင်တွေတက်လာတာကြောင့်အရင်စစ်အစိုးရတုန်းနဲ့နှိုင်းယှဉ်မှုတွေရှိလာခဲ့တာပါလူကြီးလာမှတေချာပင်စင်ပြတာတက်တဲ့အကျင့်တွေကိုအန္တရာယ်ဆိုးရလက်ထက်မှာမရှိတော့ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိလာခဲ့ပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အသိပညာဗဟုသုတဖြန့်ဝေပေးဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငြိမ်းချမ်းရေးစကားဝိုင်းတွေက
ညဉ့်ညဉ့်ရဲ့အတွက်ထိရောက်မှုအားနည်းတဲ့ဆိုပေမဲ့တခြားကောင်းကွက်တွေရှိနေသေးတယ်လို့ပြောပြလာသူကတော့နိုင်ငံရေးလေလာတုံ့တက်သူဒေါက်တာရံမျိုးသိမ်းပါအမျိုးသားရှင်ချားစင်ကြီးလုပ်ငန်းရှင်ကြီးအခုအတွက်တစ်ခုလုံးအတွက်ဆိုရင်တော့ထိရောက်တင်တဲ့လောက်မထိရောက်ဘူးလို့အဲ့ဒီလိုမြင်ပါတယ်ဒီညဉ့်ညဉ့်စကားဝိုင်းဆိုတဲ့နော်ခေါင်းစဉ်နဲ့တော့ဟိုပြောမယ်ဆိုရင်ညဉ့်ညဉ့်
ဒီနေ့ကျွန်တော်တို့ကအရေးရှိရှိတဲ့နိုင်ငံတွေမှာမထင်မမှတ်ဖဲနဲ့လွဲချော်နေတာတွေလွဲချော်နေတာတွေနော်တိုက်ရိုက်တိုက်နေပြည်နယ်အစိုးရတွေရဲ့စွမ်းဆောင်ရည်အားနည်းချက်တွေကိုနော်တိုက်ရိုက်သိနိုင်တဲ့အတွက်ကြောင့်နော်အတိုင်းအတာတစ်ခုအထိကျူးပြုတယ်လို့တော့တုံ့တက်လို့ရပါတယ်။ချင်းမျိုးသားတအူစီအန်အက်ဖ်ကအတွင်မူဒေါက်တာရွှေခါကတော့ညီငယ်ကြီးစကားဝိုင်းနေပတ်သက်လို့သူ့အမြင်ကိုခုလိုပြ
OMS raising low the bonsam new pedora, number chat mona. Number need to check out substance a ya pure and a chill ya pure hand or me may have a yala meludo chanomino. Who I talk with you meludo who bama building chemishubo. Babu lessora da OMS raising a simple shit looking or
Bo comes on to Uchite Kumi Tongaro, Ninye Saka Winery Sigani, to gain Ninye a brand Nilan County Sashabu Lurel, Sulai Pari.
Nilego,
ဒီကားတစ်ခုလို့အနေနဲ့ချက်ပြီးဆောင်းမှာမြန်မာညီညာရေးလေးလာတုံးသက်သူဥမ္မာမောင်စိုးကတော့ညီညာရေးစကားဝိုင်းတွေစီကနေမြန်မာညီညာရေးကိုအထောက်ပံ့ပေးနိုင်ဖို့အတွက်အခုလိုအကြံပေးသွားပါတယ်ကျွန်တော်မြင်ပြောရင်တော့တိတ်မထရောက်ဘူးထင်ပါတယ်တော်တော်သူကသူကောင်းဆောင်မှုရညီညာရေးကနှုံးတော်ပေးတယ်ဆိုတော့ဒါကံကွက်ဆရာအကြောင်းမရှိပါဘူးညီညာရေးနဲ့ပတ်သက်ပြီးတော့ထိထိကြောက်လှုပ်ဆော်ခြင်းအန်အ go. ပြည်ရှင်လည်းအဲ့ဒီအန်အန်ဒီပါတီနဲ့လှုပ်တော်ကိုယ်စားရနေလူလူနဲ့ဆွေးနွေးပွဲလှုပ်လူလူစီရနေပြီးတော့ဒေါ်ရနဲ့ထင်မြင်ချက်အချိန်တောင်းယူပြီးတော့အထက်ကိုတင်ပြရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတင်ပြလို့ရမယ်လို့ထင်ပါတယ်ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံဟာပခုတ်ကူမျိုးနယ်မှာငြိမ်းချမ်းရေးစကားဝိုင်းကျင်းပခဲ့ပါသေးတယ်ရှင်
မမေခဆူစည်းတင်ပြခဲ့တာပါအခုဆက်ပြီးတော့လုံခဲ့တဲ့သုံးနှစ်ကမင်္ဂလာတုံမြို့နယ်မှာဖမ်းဆီးရမိခဲ့တဲ့မွေးရေးစေဝါအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့သတင်းလှော်ကိုတင်ပြပေးခြင်းပါတယ်ပြီးခဲ့တဲ့သုံးနှစ်ကရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာဖမ်းဆီးမိခဲ့တဲ့ဒေါ်လာတန်း100ကျော်တက်မိုးရှိမယ်လို့ခန့်မှန်းတဲ့မွေးရေးစေဝါတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူ10 Jeran Amuri Sisi Yi Yama, now ne Janja Muri Shini Delu, Dia Luto Shini Uga Tonta Pare, Kotin Taiga Pio Piavame.
Nagasangagune Julila, Minglaru Mune, Zigaba Wen Drema Shide, Tamine Siza in B, Shatare Gondigar Zimoma, Pina Shise Go in a Tetare, Tablu Wai Sikjua Sivia, Nea Chose Konadengu, Minglaru Jeskan, Dawan Shidu, Drike Jabare. ကာလာပေါင်းစည်းမြန်မာငွေကျပ်100,000ဒုံဘီလီယံဒေါ်လာသန်း100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့ပန်းအောင်စိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံမှာဖက်စီရမိခဲ့တဲ့မူရစေမှုတွေကတန်ဖိုးအများဆုံးဖက်မိတဲ့မူကင်းတစ်ခုဖြစ်ခဲ့ပါတယ်။ဒီမူကိုယုံကြည်ပေါင်း90ဒုံကျင်စစ်ဆေးပြီးသုံးနှစ်ကျော်ကြာမှာပဲရန်ကုန်မြောက်ပိုင်းခင်တရားရုံးဒုတိယခင်တရားသူကြီးကပေါ်လူတွေကဆွဲချက်တင်လိုက်တာပ ဆေးဝါးဆိုင်ရာဥပဒေနဲ့အမှုဆွဲဆိုလိုက်တာဖြစ်ပါတယ်အမှုနဲ့ပတ်သက်လို့တရားလိုပြသက်သည့်40ရှိယောက်ကိုစစ်ဆေးခဲ့ပါတယ်20ဦးတရားလိုဘက်ကပေးခဲ့တဲ့အကြောင်းဆွဲချက်အတင်းခံရသူတွေဘက်ကသူတို့မှာပြစ်မရှိကြောင်းတရားခွင်မှာညှင်းဆိုကြတယ်လို့ဒီနေ့တော့ဒေးလီ11ဂျာနယ်မှာရေးပါတယ်မြန်မာနိုင်ငံမှာကြံ့ဝေတင်းရာချီတန်ဖိုးရှိတဲ့မွေးရေးဆေးဝါးတွေအများအပြားဖမ်းဆီးမိတဲ့
ที่เอาการเดินในจิมชีวุสบีเชียงกงยูอ่ะที่อาลุดอชินีรับสั่งอ่ะพี่โอ้ยกูพี่ว่าที่เอาเนี่ยเลยอมูรี่เลยมีอะไรแบบที่อาลุจีเรียเลยมันนายมูบีอ่ะเนาะนับว่าทำยุทธราชทุเรียนนี่เพื่อพี่รอที่เสียเมื่อสาเมื่อเสียเรื่องการเจริญจันจามูบีพี่ลาลาเบ้เนาะนับที่เชื่อการเจริญรู้ว่าพี่โอ้ยนะก็ที่ไหนไงมูรี่เนี่ยประเทศดูว่ารอที่ไหน โอ้จริงๆวิ่งด้วยมาชีเรตยาอยู่นี่มาเนี่ยเสียสิ่งนี้อะกูเอร่ามีโอ้โหมูรีจารอเอริลูนี่สิเยสิสิ่งที่มาบีมันลุ่มสิจารอการจารอจังจามูรีตะกูบิลกูพี่นี่ละเอร่าเบ้ตาบีมูรีเสวามูรีกูสิเสียมาสิสิ่งเรียดยาดูจีรุยเลงจงยิ่งกูอามากันจะพินัยมุลูเรลูเลตุกับพี่ว่าเลยแต่ยาดูจีรีนี่เนี่ยเลย โอ้ตัวเอ็ดตัวเอ็ดลงจมูกเป็นยังไงบ่เนาะอุ้มอาโม่สิสิ่งอะไรที่อาดูจีเอตัวอีหลายมาลงจมูกสิสิ่งไหนเนี่ยอะไรโอ้เนี่ยโน้ว่าพี่สิบปั๊มโมเบบุลูเร่โอ้โหเราเชื่อกูว่ากันโอ้ที่อาดูจีเร่โอ้เลยพี่มีว่ายันตัดดูพี่เมย์อันนี้ได้เร็วชนโรจัดดีอันนี้แต่จำมันโอ้นับว่าทุกอย่างนี่เพื่อว่า
ที่มาเรื่องมูจีเรื่อยๆนี่สิ่งที่เดิมมาโก้สิ่งนี้ไม่ใช่ยุ่งเรื่องอะไรไอ้เนี่ยมาชาวบ้านมองเห็นสิ่งที่ท่านนี่พี่อับจิงก็ยุ่งเรื่องอะไรกันมาโน้ตตัวนี้ก็เช่นเจ้าหน้ามูจีเร่คุณสวัสดีโม่ไม่จ้ากันเลยอะไรมูจีเสวามัวนี่มาเรื่องมาบีกันเลยนี่ไปนี่ด้วยพันธุ์ยามีกันเลยมูจีเสวามูรีเรื่องอะไรคุ้มใช่ปะเลย แล้วท่านจะเจ้ากูในกาลยังกูได้ดีได้มิงลาลุมิวเร่ท่าเจ้าหนีมาไปเชื่อเมื่อสิจวดสิบยานนั่งเช่าดังจ้ากูเสียแต่พ่อวันนี้ก็ชาวบุพันธ์สิเก็บผู้บาร์เลยกาลตั้งบูจัดดีมันจะต้องดงดงจอดตั้งบูชิเมลูกขมันเนี่ยเจ้าท่าเจ้าเยสกันก็ตั้งวันชิดดูดูก็พี่โอ้ยกูพี่โอ้ยผู้บาร์เลยเชื่อกูได้ดีได้ยี่เดียวกับไปแต่ยังได้ดีได้บ่าวเอ็มยามานิเงินด้วยไปเชื่อเมื่อสิวารีมีเอามีอาพันธุ์สิมีนี่ละ เอาทุกส่วนเนี่ยเจ้าในงานรถตำรวจอุ้มยังกูได้จุลัยลาดวงาที่พิเศษมุ่ยเสวาเลือดดมุ่นเนี่ยที่ยามวันยามวันมุ่ยแต่ใจนี่แค่นั้นมาพิสูจน์เก็บไว้ชาวเอฟกานีรารีบอมาไม่มีเจ้าลูกเบตาร์เอกรีไลซ์ซาดูริกูเยี่ยยูโบเนี่ยไปเชื่อมสุรารีกูดินิจจักกันด้วยวุ่นยังจะทำวิพีเดียเจ้าตำรวจพิสูจน์เก็บไว้ ที่เราไม่เสียว่าจะต้องจีทัวร์ลานีรารีกูตำรวจกูได้ผู้บุญเล่นเล่นเว้นคำพิสูจน์บีเมลเล่ที่ใครสั่งที่ที่อยากใครด้วยยี่มาลงจอยที่พ่อเนี่ยที่อาศัยอยู่วันนี้ด้วยเจ็บใจอะไรไรสามุริกาดีกาฮันดับเช่นนี้สุบีลีลาตงดัตุริกาทบยาพิสูจน์ที่จะเช่ามาขึ้นมาตอนนี้ยังสิว่าเนี่ยผู้มีตัวเจ้ามือมา มีอะไรว่าเราจะเห็นจ้าวิพีนี้อะไรลูกที่อุสยาอาวกลุ่มเวทไทม์สันนิษฐานยังสร้างมาเป็นสังฆ์ไม่จ้าดีกันหรือไงเวทเทวปิยาจ้าวอะไรสุยามองเจแอนจิโอเพื่อนสิบมีอะไรนะมีอะไรดูดบัวรักกูอุซาเปโลนาริจ้าวสุยานี่เนี่ยมัวร่าช้าไม่ยามาอันนี้จะดูสิ่งนี้ยี่ที่เรื่องสิ่งนั้นเกิดหนึ่งกูก็เอาใจมาพอนายแม่พี่นี่อะไรลูกเล่าเทวปิยาจ้าวอะไรมีมันยังไงเลือดสีเฉยนี่มาที่มองกูสิลุ่นละคนหนึ่งป้าวิ่งเจนทิ้งในยี่ลูกเอชัด
များတိုက်ရိုက်လေလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ဒေါ်ရရှင်တို့ရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမျှလူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လိုက်စီတွေကကြိုဆိုပါရစေ
။ဒီနေ့ရတဲ့လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ဆက်လက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးသတင်းလိုက်သတင်းရေးသားတိဖြတ်ဖော်ပြတဲ့ပြည်ရင်းခြေဆိုင်သတင်းမီဒီယာသမားတွေရင်ဆိုင်ရတဲ့အခြေအနေတွေအကြောင်းမြန်မာသတင်းသမားတဦးကိုယ်တိုင်ပြုစုရေးသားထားတဲ့စာရန်တစောင်ဟာစာရန်ပြိုင်ပွဲအမျိုးအစားတစ်ခုအောက်မှာပထမဆုံးချီးမြှင့်ခံရပါတယ်။စာရန်ပြုစုရေးသားတင်သွင်းသူကိုညံလင်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါရဲ့ရှင်။
စကလုံးများ၏အန်ဒရယ်ရိုဟင်ဂျာပြည်ပခန့်နှင့်ပတ်သက်၍တရင်သားဖော်ပြကြသည့်မြန်မာသတင်းသမားများရင်ဆိုင်ရသည့်အဓိကအခက်အခဲများလို့ဆိုရမယ့်ခေါင်းစဉ်နဲ့စရံကိုပြုစုသူကတော့အမေရိကန်ပြည်ထောင်စုကန်ဆက်စတက်ကတူမှတရင်စာပညာရပ်နှင့်လူမှုဆက်သွယ်ရေးပါတယ်ရနဲ့လက်ရှိ PhD ပါဂူဘွယ်ရန်တယောက်နေသူကိုညံလင်းမှာသူတယောက်နေတဲ့ PhD တန်းအတွက်စာသင်တန်းတစ်ခုမှတင်သွင်းဖို့ဒီနှစ်အစောပိုင်းမှာဆက်သွယ်မေးမြန်းပြီးပြုစုရေးသားခဲ့တဲ့စရံကို Washington DC မြို့တော်မှာဩဂုတ်လ6ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့AEGMC conference ကိုပေးပို့တင်သွင်းတာဖြစ်ပါတယ်။သူရဲ့စရံဟာမာခမ်းကြောင်းသားစရံပြိုင်ပွဲဆိုတဲ့ခေါင်းစဉ်အောက်မှာတင်သွင်းကြတဲ့စုစုပေါင်းစရံ28ဆောင်ထဲမှာပထမဆုံးချီးမြှင့်ခံရပြီးတော့ conference မှာသူကိုယ်တိုင်စရံကိုလာရောက်ဖတ်ကြားခွင့်ရတာပါ။အများအပြားရန်ကုန်မြို့မှာအခြေစိုက်တဲ့သတင်းမီဒီယာ10ခုကသတင်းတောင်းနဲ့ editor 18ယောက်ကိုဒီနေ့အစောပိုင်းမှာ online ကနေဆက်သွယ်ပြီးရခိုင်ပြည်ပခန့်နဲ့ပတ်သက်လို့သတင်းလိုက်ရေးသားတီးဖြတ်တင်ပြတာမှာရင်ဆိုင်ကြရတဲ့အခြေအနေတွေကိုမေးမြန်းထားပြီးတော့သူစရံကိုပြုစုထားတာဖြစ်ပြီးသတင်းတော့တွေရင်ဆိုင်ရတဲ့အခြေအနေတချို့နဲ့ပတ်သက်လို့သူသိရတာကိုကိုညံလင်းက VOE ကိုအခုလိုပြောပြပါဗျ
။ဒီပြည်ပခန့်ချတဲ့နေရာကိုသူတို့လုံးလုံးလက်သတင်းယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒီအစိုးရဘက်နဲ့စစ်တပ်ဘက်ကိုသူတို့ချင်းကပ်ပြီးတော့အင်တာဗျူးတဲ့အခါမှာသူတို့မှာအခက်အခဲတွေရှိတယ်မေးခြင်းတဲ့ဟာကိုလွတ်လပ်လပ်မေးခွင့်မရဘူးမေးတဲ့ခါမှာလည်းလေပဲတအားအကျက်စတဲ့ဟာတွေမှာဆိုလို့ရှိရင်ဒီလိုမေးခွင့်မေးတဲ့အတွက်တချို့သတင်းတော့ပြောဆိုလို့ရှိရင်ဝန်ရင်ပေးခံတဲ့အခြေအနေတွေရှိတယ်ဗျလေအဲ့တော့နောက်စဉ်ကမှုကပါလဲဆိုတော့ဒီဒေဗတ်နဲ့ရခိုင်တချို့ရဲ့ PR တွေကိုခံရတယ်ဆိုပြီးတော့ပြောကြတယ်ခင်ဗျအဲ့တော့ပါလဲဆိုတော့ဒီပရိပကကိုအဓိကသတင်းလိုက်တဲ့သတင်းသမားအများကြီးရတယ်ဗျရခိုင်ဖြစ်တဲ့ခါကျတော့အခုလိုမျိုးချင်းချင်းကိုယ့်ဘက်ကမရက်ပြီးပဲနဲ့ကိုယ်ကကိုရက်တယ်ဆိုပြီးတော့ဟိုသူတို့ဆွဆွရတယ်ရှင်ကြီးအဲ့တော့တချို့ဒီပြည်သမားတွေဆိုလို့ရှိရင်ဟိုတစ်စပေါ့ဆိုပြီးတော့ဟိုဆွဆွခံရတာတစ်တင်ပြောဆိုခံရတယ်လည်းရှိတယ်ခင်ဗျာ
အခုပြောပြသွားတာကတချို့အခြေအနေတွေပဲဖြစ်ပြီးပြည်သမားတွေပေါ်တစ်ဖက်လူမှုဝန်ဝိုင်းကယုံကြည်မှုမရှိတာကိုရလာတဲ့အချက်လည်းကိုနောက်ထပ်စီးစစ်အတည်ပြုဖို့ခက်ခဲတာကိုကိုယ်တိုင်အပြင်ကိုမိသားစုရဲ့ဘေးကင်းလုံခြုံရေးဘိုင်းကိုပါစိုးရင်ရတာတချို့ပြည်ရဲ့တွင်မှာဆိုချင်းချောက်ခံရတာတွေရင်ဆိုင်ကြတဲ့အခြေအနေတွေလည်းရှိတယ်လို့ကိုညာလင်းကပြောပါတယ်Fulbright ပညာတော်တင်ဆွေရပြီး Massachusetts ပြည်နယ် Boston မြို့ Emerson College ကနေသတင်းစာပညာနဲ့2019ခုနှစ်မှာမဟာပွဲရပြီးတဲ့နောက်အခုပါရဂူပွဲအတွက်ဆက်တက်နေတာဖြစ်တယ်လို့တလားတစ်ချိန်ထူမော်ဂွန်မဂဇင်းရဲ့ Editor ချုပ်ဖြစ်လက်ရှိအချိန်ထိလှုပ်ဆောင်နေစေဖြစ်ပါတယ်
။ကိုကျော်ကျော်သိမ့်ပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်။စီမောင်းဝင်းနိုင်ငံကတိုက်ခိုက်တငယ်ရေးသမားတန်တိုင်ပီဒီယာအိန္ဒိယဇမ်ဘီယာနိုင်ငံမှာခေလုံဝင်ရောက်ကိုကျိုးပန်းခဲ့ပေမဲ့ညင်းပယ်ခံခဲ့ရပြီးနောက်နေရပြန်ဖို့ခံရကြောင်းအကျိုးဆောင်ရှင်တွေကပြောပါရယ်နေရပြန်မဖို့တရားရုံးမင်းကိုဂိမ်းဆက်တဲ့ဇင်ဘာဝေရဲ့အထံပြန်လည်လွှတ်ပြောင်းပြလိုက်တာဖြစ်တယ်လို့လည်းဆိုပါရယ်ခေလုံဝင်တောင်းတာကိုညင်းဆန်ပြီးနေရပြန်ဖို့လိုက်တဲ့အတွက်လွန်မင်းစိုးရင်ကြောင့်နိုင်ငံတကာဥပဒေကိုချိုးဖောက်ရောက်ကြောင်းလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါရယ်ပြည်ထောင်စုမှာရှိနေတဲ့ရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူတို့ကိုမလာတဲ့ကအစိတ်သက်ခတ်တပ်ဖို့ကျင်းစီခဲ့တယ်ဆိုတဲ့ဆူဆဲချက်နဲ့အမေရိကန်ပြည်ထောင်စုကပိတ်ဆို့တံခါးမှုတစ်တီချမှတ်တာတရားမဝင်တဲ့ကြောင့်ရုရှားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်။ရုရှားကနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးသူ့နိုင်ငံသားတွေပေါ်တည်စီနေတဲ့ဒါရုစိတ်ရအုံပြုခဲ့ကြတဲ့ပိတ်ဆို့တံခါးမှုတွေချမှတ်လိုက်တာဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကမနေ့တုန်းကပဲကြေညာခဲ့တာပါ။ကစားကမ်းကြောင်ဒေသမှာအစ္စရေးကညဘက်လေကြောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြွယ်တွေကလည်းအစ္စရေးနယ်မြေတွေရော့ကက်တုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ပြည်ဖက်တွေကြီးထွားလာနေတဲ့အပေါ်မှာတော့အရှေ့လယ်ပိုင်းဒေသဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စီကလည်းစိုးရိမ်ကြောင်ပြောဆိုလိုက်ပါတယ်။ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အမေရိကန်သွင်းငွေတွေပေါ်85ရာယန်လုံးတိုးကောက်မဲ့ကြောင်တူဆိုးရကမင်းနောက်မိုက်မှာပဲကြေညာလိုက်ပါတယ်။ဒါနဲ့ထွန်ဆိုးရကတိုးနေတဲ့ငါသွင်းငွေတွေပေါ်ခွန်တိုးကောက်မဲ့ကြောင်ကျင်ညာပြီးနောက်တစ်နေ့ဖြစ်တဲ့မှာပဲတရုတ်ဆူရကချမှတ်လိုက်တဲ့အခွန်တိုးကောက်မဲ့အစီအစဉ်ဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့ရပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပန်းအင်ဂျင်နီယာကတော့ Vesco Polaris ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Judo ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.